တအံမျိုးသားလူမျိုးရေးတပ်မတော် DNL ထင်းချုပ်ထားတဲ့ကုတ်ခိုင်မြို့ပေါ်ကိုဒီနေ့မနက်ကစစ်တပ်ကဘုံးကျဲတိုက်ခိုက်လို့တဦးသေဆုံးပြီးတော့လူတချို့ဒဏ်ရာရခဲ့ပါတယ်။ကချင်ပြည်နယ်အထူးဒေသတစ်ချီဝေမြို့နယ်ဖီမော်မှာရှိတဲ့နေကြားဆောင်တပ်အမှတ်13331ကို KNY ကသိမ်းယူလိုက်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဘက်ကစစ်ရေးသတင်းတွေရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးတော့ကိုငိမ့်ချန်းပြောပြပေးပါလိမ့်မယ်ခင်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းကညီနောင်မဟာမိတ်တပ်တွေထိန်းချုပ်ထားတဲ့မြို့တွေအပေါ်စစ်တပ်ကလေကြောင်းကနေခက်ဆိတ်ဆိတ်တိုက်ခိုက်နေတာမှာဒီကနေ့တောက်ကြနေမနဲ့အစောပိုင်းမှာတော့ TNL ထိန်းချုပ်ထားတဲ့ကုတ်ခိုင်မျိုးကိုလေကြောင်းကနေ၃ကြိမ်ဘုံကျဲခဲ့ပါတယ်စစ်တပ်လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့ထိခိုက်ပျက်စီးမှုတွေကိုကုတ်ခိုင်ဒေသခံတူဦးက VOA ကိုအခုလိုပြောပါတယ
်ဦးရှင်ဆုံးရဲ့မတ်တလာရဲ့တော့ဒီဘက်ကြီးချောဘက်ကခြံနဲ့ပဲကြာတယ်အဲ့၃နေရာကြာ၃ကြိမ်မှာက၃နေကိုဓမ္မရကျ၃လုံးဒုတိယကြိမ်က၄လုံးတတိယကြိမ်ကတော့ชาวโรงงานชาวเซรงโจเลยอ๋อเนี่ยดูเดียวดีเลยยูดาเดียวดีว่ามื้อนี้ลงก็ตลอดที่เลย
ตะชาที่ไก่ดันยายาตูฤเนี่ยณัตตละยงอธิไก่ก็ก็ไม่ติยะดีจังပြောပါတယ်กุไข่เดต้ากันตะโชก็တော့เตซ้องดูอမျိုးตาหาละนักไก่อภเฝซี้ก็ผิดจังပြောไปแม้ตีจาอติปุจจะไม่ยาได้บ่าวดีนี้มะแน่3นายกวยกันเฉยมาတော့สิกกองสีก็เจ็ดไต่เลย2ซี้เนี่ย3จิ่งบ้ง10ลงเจ้แก่จังเนี่ยอะกောက်ขุนยงมีตัฐานายงနတလာကြောင်မျက်စိယုံအေရှာဝတ်တိုးဂိတ်နဲ့ယူကလစ်တော်ရီဘက်မှာကြာရောက်ခဲ့တဲ့ကြောင် TNL ဘက်ကသတင်းထုတ်ပြန်ထားပါတယ်ဒီတိုက်ခိုက်မှုကြောင့်လူတယောက်ထိခိုက်ပြီးကျွဲတကောင်နဲ့ဌာနဆိုင်ရာအဆောက်အဦတွေထိခိုက်ပျက်စီးကြောင်းလည်းဖော်ပြထားပါတယ်မူဆယ်မျိုးနဲ့၃မိုင်အကွာမှာလည်းဒီနေ့မနက်ပိုင်း9နာရီလောက်ကလက်နက်ကြီးပေါက်ကွဲတံနဲ့လက်နက်ငယ်ပစ်ခတ်တံတွေကြားရတဲ့ကြောင်ဒေသခံတို့ကပြောပါတယ်အခင်းပစ်ပွားတာကတော့မူဆယ်မျိုးနဲ့၃မိုင်ခန့်အကွာမတ်မိုင်ဘက်မှာမိုင်းနှိမိတာကြောင့်လူနှစ်ဦးထိခိုက်ခဲ့တယ်လို့ကြားကြည့်ရတဲ့အကြောင်းလည်းပြောပါရယ်။မူဆယ်မြို့အနီးတစ်ဝိုက်မှာညီနောင်မဟာမိတ်သုံးဘွဲ့အပြင် KIA ကချင်နဲ့ရှမ်း SSPP အဖွဲ့တွေလည်းအခြေစိုက်လှုပ်ရှားနေတာပါ။ကချင်ပြည်နယ်ဘက်မှာတော့စစ်တပ်နဲ့ KIA တပ်တွေဒီအပိုင်းစီရေးတင်းမာနေတဲ့ကချင်ပြည်နယ်အရှေ့ပိုင်းကချီပွေမြို့နယ်ဖီမော်မြို့အခြေစိုက်နေကြားဆောင်တပ်အမှတ်1001ကိုကြာသာရင်းနှီးညနေပိုင်းက KIA ပူးပေါင်းတပ်တွေကသိမ်းယူလိုက်တဲ့အကြောင်းကချင်ဒေသခံတူကပြောပါရယ်။
မနေ့ကတောင်းတီတော့တိတ်နေပြောတယ်။တောင်းတီတော့တောင်းတော့အတော့တိုင်းထဏာချုပ်သုံးစုံတိတ်နေရဲအဲ့လိုကြားတယ်။အဲကံပိုက်တီပဲကြာတော့တော့ပေါ့
။နေသားဆောင်တက်အမှတ်1001မှာတိုက်ပွဲဖြစ်ပွားပြီးတိမ့်ပိုက်နိုင်တဲ့သတင်းကို KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအတည်ပြုပါတယ်
။ဟုတ်ကဲ့ပါ။ဟို BJF အမှတ်1001ကိုတော့ဒီနေ့ပိုက်တင်ပြီးမှလကွေပြည်သူစစ်တပ်စခန်းကိုတော့ဒီညနဲ့တနာရီဝန်းကျင်မှာBC တင်ပိုက်နိုင်ရဲဆိုတော့ဒီပြုချက်ကခုမှရပါတယ်ဟုတ
်ကဲ့ KIA ပူးပေါင်းတပ်တွေဟာကချင်ပြည်နယ်အထူးဒေသတိတ်ကိုစက်တင်ဘာလကုန်ပိုင်းမှာထိုးစစ်ဆင်ခဲ့တာပါလက်ရှိမှာတော့ချီပွေဆော့လော်နဲ့ပန်းဝါစတဲ့အရေးပါတဲ့မြို့တွေနဲ့နေကြားဆောင်တပ်အမှတ် 1001 နဲ့ 1003 တို့ကိုသိမ်းယူထားပါပြီမိုးမောင်းနဲ့ဗမော်မြို့နယ်ဘက်မှာတော့အောက်တိုဘာ20ရက်နေ့ကနေဒီနေ့အထိတိုက်ပွဲတွေဆက်လက်ပြင်းထန်နေသလိုဖားကန့်ဒေသလုံးကင်းဘက်မှာလည်းစီရင်တင်မာမှုတွေပြန်မြင့်တက်လာနေပါတယ်လက်ရှိချမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်အတွင်းဒေသောင်းတိုက်ခိုက်မှုတွေနဲ့တိုက်ပွဲဖြစ်ပွားတဲ့သတင်းအခြေအနေတွေကိုတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိပါဘူးခင်ဗျာ